ဓာအားထုတ်လုပ်မှုကုန်ကြစရိတ်နဲ့ဓာအားဝယ်ယူမှုကုန်ကြစရိတ်တွေကိုတက်နိုင်သမျှကောင်းမိစေဖို့အတွက်အခုလိုဇင်းနှုန်းတွေကိုနိုဝင်ဘာလ၁ရက်နေ့ကစပြီးတိုးမြင့်ကောက်ခံသွားမှာလို့လျှက်စစ်ဝန်ကြီးဌာနရန်ကုန်မြို့တော်လျှက်စစ်တပ်အားပေးရေးအဖွဲ့ကအောက်တိုဘာလ29ရက်နေ့ထုတ်ဆိုရသတင်းစာတွေထဲမှာထပ်သွင်းကြေညာခဲ့ပါတယ်လျှက်စစ်တပ်အားသုံးဆွဲကားတွေကို2013ခုနှစ်အောက်တိုဘာလ31ရက်နေ့အထိအိမ်3မီတာသုံးဆွဲကားတယူနစ်ကို35ချက်နဲ့လုပ်ငန်း3မီတာတယူနစ်ကို85ချက်အထိကောက်ခံနေတာဖြစ်ပါတယ်။လာမယ့်နိုဝင်ဘာလ1ရက်နေ့ကစပြီးအိမ်3မီတာသုံးဆွဲမှုယူနစ်တရာအထက်ကို35ချက်ကနေ50ချက်အထိတိုးကောက်မှာဖြစ်ပြီးလုပ်ငန်း3မီတာသုံးဆွဲမှုယူနစ်9000အောက်ကို100ချက်နဲ့ယူနစ်9000အထက်ကို750အထိပြောင်းလဲကောက်ခံတော့မှာဖြစ်တယ်လို့လျှက်စစ်စွမ်းအဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံတော်ပိုင်းကထုတ်လုပ်မှုကုန်ကြမ်းစိတ်တွေရော့ချသွားခဲ့ရင်ဈေးနှုန်းတွေကိုပြန်လည်လျှော့ချပေးသွားမှာဖြစ်တယ်လို့လျှက်စစ်စွမ်းအားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်မောင်စိုးကပြည်ထောင်စုလွှတ်တော်မှာဒီနေ့ပြောခဲ့ပါတယ်
။နိုင်ငံတော်ကဓာအားတွေအများကြီးထွက်လာမယ်။ဈေးနှုန်းတွေကျလာရင်ဈေးနှုန်းကပြန်ကျလာမှာပဲ။ဓာအားတွေထုတ်လို့ကုန်ကြမ်းစိတ်တွေများရင်တော့ဒီလိုပဲတက်မယ်။ဒါပေမဲ့ဒီတက်တာသေးကျွန်တော်ထင်တယ်နောက်ထပ်တက်ဖို့တော့တိတ်လားလားမရှိပါဘူး။ကျွန်တော်တို့နိုင်ငံကဂက်စတာပိုင်တွေထွက်လာမယ်။ရေအားတွေထွက်လာလို့ရှိရင်ဒီဓာအားကနည်းနည်းကျွန်တော်ပြန်လည်ဖြည့်လျှော့သွားမှာဖြစ်ပါတယ်။
အများပြည်သူလျှက်စစ်မီလုံလုံလောက်လောက်ရနိုင်ဖို့အတွက်ဆိုပြီးစမှုစုံတွေကိုလျှက်စစ်မီအကန့်အသတ်နဲ့ပေးဝင်နေတာဖြစ်တဲ့အတွက်စက်ရုံတွေမှာကိုပိုင်မီဆက်တွေနဲ့ပဲအများဆုံးလက်ပတ်နေကြရတယ်လို့သိရပါတယ်။စမှုစုံတွေမှာသုံးနေတဲ့လုပ်ငန်း3မီတာသုံးဆွဲကားတွေကိုအခုလိုနှစ်ဆတိုးမြင့်ကောက်ခံတဲ့အတွက်လျှက်စစ်စွမ်းအားဝန်ကြီးဌာနကအရင်ထက်ပိုပြီးမီးဖြန့်ဝေပေးဖို့ကိုအမှခံပေးစေချင်တယ်လို့လှိုင်းသာယာစမှုစုံဥက္ကဋ္ဌဦးမြတ်သိအောင်ကပြောပါတယ်
။မီးရတဲ့အခါအရင်တော့85ချက်နဲ့ရတယ်။မီးပြတ်တဲ့အခါကုတီစင်နဲ့လည်း300ဒီနှစ်ကိုကြားတယ်အခုက150ဆိုတော့ TPC ဘက်က24နာရီမီရအောင်အာမခံချက်မပေးနိုင်တော့အရေးဈေးဒါတက်သွားတယ်ရင်လိုပဲလိုရာတီကြရင်မလောက်ရင်စက်မှုစုံတွေဖြတ်လာဆိုဆိုးရင်နေပေါ့လေတစ်နှစ်လုံးဆိုးဘက်ကပေးနိုင်တယ်လို့အာမခံချက်ရှိရင်150ဆိုတာပြီးဖို့တန်တယ်လေ
လျှက်စစ်တပ်အားကတိုးမြင့်ကောက်ခံလိုက်ပြီမယ်လျှက်စစ်မီရရှိမှုကအရင်လိုပဲဖြစ်နေအောင်မယ်ဆိုရင်ကုန်ပစ္စည်းတွေရဲ့ထုတ်လုပ်မှုကုန်ကြစည်တွေပုံမကြီးမြင့်လာနိုင်တာကြောင့်စားသုံးသူတွေအပေါ်ကုန်စည်နှုန်းကြီးမြင့်မှုတွေဖြစ်လာနိုင်တယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်ရှင်
ဒါကမြင့်သွားတော့ထုတ်လုပ်မှုစိတ်ကတော့ဒါတက်ရိုက်ကြီးမြင့်မားသွားစေနိုင်တာပေါ့လေဒီပါကိုပို့နေတဲ့ပို့ကုန်တန်ဖိုးတွေပြောင်းလဲလေးတွေဖြစ်သွားစေနိုင်တယ်ကာလတစ်ခုကြာရင်ဖြစ်လာနိုင်တဲ့ပြဿနာပေါ့နော်ထုတ်လုပ်သူတွေအနေနဲ့စုစုပေါင်းကုန်ထုတ်လုပ်မှုစိတ်ထဲမှာမထင်မှာပဲတက်သွားတဲ့အခါကျတော့တချို့ဒီကုန်ထုတ်လုပ်တဲ့လူတွေအနေနဲ့ကတော့ဒါစာချုပ်ချုပ်ထားတဲ့ကုန်ထုတ်လုပ်တဲ့လူတွေအကြောင်းဝယ်သမားတွေအတွက်ကတော့နည်းနည်းအခက်အခဲတွေဖြစ်သွားနိုင်တာပေါ့လက်စစ်တာကတက်ပြီးတော့လက်စစ်တာကိုလုံလုံလောက်လောက်မပေးနိုင်ဘူးဆိုရင်လူတွေရဲ့အတန်တွေကပိုထွက်လာနိုင်တာပေါ့
နေအိမ်တွေမှာတက်ဆင်ထားတဲ့မီတာတွေကိုထိန်းသိမ်းစောင့်ရှောက်ကအဖြစ်တလကိုအရင်က7000ကောက်ခံခဲ့ရကနေအခုအော်တိုဘာလကစပြီးဈေးချော့ပေးလိုက်ပြီးတလကို900ကျပ်သားကောက်ခံတယ်လို့လည်းသိရပါဗျ။ဒဂုံမျိုးသစ်မြောက်ပိုင်းမှာနေထိုင်တဲ့အင်ရှင်မတူကသူတို့စီမှာမီးကအချိန်ပြည့်မလာသလိုမီးလာတဲ့အခါမှလည်းဓာအားကျနေတဲ့အတွက်အခုလိုဓာအားကတိုးမြင့်ကောက်ခံတဲ့အပေါ်အရင်ထက်ဝန်ဆောင်မှုပိုကောင်းဖို့မျှော်လင့်တယ်လို့ပြောပါဗျ။
ဒီနေ့35ကျပ်အတော့ဆိုရင်တော့မှ3လဆိုလို့ရှိရင်ပြည်ကဲတက်တာပြီးဖို့လည်းမီးကြောင်းက2000မီးလုံးက3000ဆိုအလား6000ကျော်ကျတယ်။ဒီကတော့မှမဟုတ်ဘူး။မီးလာလို့ရှိရင်မီးကအားမတည်ဘူး။မနှင်းဆိုလို့ရှိရင်လည်းတမင်းချက်လို့ရှိရင်လည်းအလားအစောကြီး4နာရီလောက်အဲ့လိုဆိုရင်တော့မီးကအနည်းနဲ့ပြည့်တယ်။ဒီနေ့50ကောက်တာတတ်မှတ်တာကောက်လို့ရပါလေ။မီးတဲ့အချိန်ပြည့်တယ်လာမယ်။ဒီရလေပြည့်ပဲဆိုရင်တော့ကိုငွေကိုအောင်ကျွတ်တ်တာပေါ့လေ
ပြီးခဲ့တဲ့2012ခုနှစ်နှစ်လယ်ပိုင်းကစပြီးလျှက်စစ်စွမ်းအားဝန်ကြီးဌာနကပုဂ္ဂလိကကုမ္ပဏီတွေကိုလျှက်စစ်တပ်အဖြံပြုဖို့လုပ်ပိုင်ခွင့်တွေလဲချပေးနေတယ်လို့သိရပါတယ်ရှင်